ဆီးရီးယားသမ္မတဘရှာအာဆတ်ဆိုးရတက်ဖွဲ့ရဲ့လက်ချဲလို့ဆွဆွဲထားပြီးဒေါလုနဲ့အသုံးပြုခဲ့တယ်လို့ယူဆထားတဲ့စနေနေ့ကတက်ခတ်မှုဖြစ်ခဲ့ရာဒူမာရက်ကိုသက်သေကန်နမူနာတွေစုစမ်းမှုကုလသမဂ္ဂဒေါလုနဲ့တာစီနိုင်ငံတကာအဖွဲ့ကစုံစမ်းစစ်ဆေးသူတွေရောက်လာပါတယ်OPCW ဘက်ကစုံစမ်းစစ်ဆေးသူတွေအနေနဲ့တက်ခတ်မှုဖြစ်ရာနေရာကမြေကြီးတွေလိုပတ်ဝန်းကျင်ကအထောက်ထားနမူနာတွေထိခိုက်သေးချေသူတွေထံကသွေးနမူနာတွေပါဝင်ဇီဝထောက်ထားတွေကိုစုဆောင်းပြီးအဖွဲ့ရဲ့တက်ခွဲကန်းကိုပို့ဆောင်စစ်ဆေးသွားမှာဖြစ်ပေမဲ့တက်ခတ်မှုအတွက်ဘယ်သူမှတာဝန်ရှိရဲဆိုတာကိုတော့ဆုံးဖြတ်မှာမဟုတ်ပါဘူးဒမက်စကန်မြို့စုံကဂူတာရှေးပိုင်းဒူမာရက်မှာပြီးခဲ့တဲ့သတင်းပတ်ထဲတက်ခတ်မှုအတွင်းမှာတော့လူ40ထက်မနည်းသေဆုံးပြီးရာနဲ့ချီနာမကျန်းဖြစ်ခဲ့ကြတာပါဆီးရီးယားဆွေးကတော့ဒါဝုဒ်လက်နက်သုံးတက်ခတ်မှုကျူးလွန်မှုမရှိတဲ့အကြောင်းငြင်းဆန်ထားပါတယ်တက္ကသိုလ်ဖြစ်ရာဒေသကသွေးနဲ့စီးနမူနာတွေကိုအမေရိကန်ကရရှိထားပြီးစစ်ဆေးခဲ့ရမှာဒေါလာနဲ့အသုံးပြုခဲ့ကြောင်းအတည်ပြုနိုင်ခဲ့တယ်လို့လည်းအမေရိကန်ရုပ်သံ NPC ကပြောဆိုထားပါတယ်ဒီချိန်ထဲမှာပဲစီးရီးယားအရေးနဲ့ပတ်သက်လို့အမေရိကန်နဲ့ CAP ပြကတ်တွေပေါ်ပေါက်လာနေကြောင်းရုရှားကသတိပေးနေချိန်မှာပဲဒေါလာနဲ့လို့ယူဆတဲ့တက္ကသိုလ်မှုပေါ်အမေရိကန်ကတုံ့ပြန်မဲ့စီစဉ်နေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကအမျိုးသားလူညွန့်ရေးကောင်စီနဲ့တိုင်ပင်ခဲ့ပါတယ်စီးရီးယားအခြေအနေနဲ့ပတ်သက်လို့အမျိုးသားလူညွန့်ရေးဖော်အနေနဲ့သမ္မတတွဲဆုံဆွေးနွေးခဲ့ပြီးနောက်ဆုံးဆုံးဖြတ်ချက်တော့မချရသေးတဲ့အကြောင်းလဲအင်ဂျီရောပြောခွင့်ရဆာရာဟက်ဘီဆန်ဒါစ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါထောက်လိုင်းသတင်းတွေကိုဆက်လက်ဆန်းစစ်နေဆဲဖြစ်ပြီးလက်တွဲဘက်တွေမားဘိတ်နိုင်ငံတွေနဲ့ဆွေးနွေးပြောဆိုနေတယ်လို့ပြင်သစ်သမ္မတဗြိတိန်ဝန်ကြီးချုပ်တို့နဲ့စကားပြောဖို့စီစဉ်ထားကြောင်းလဲပြောဆိုထားပါတယ်